နောက်ထပ် American လူမျိုးသတင်းတော်တူကိုတပ်ပစ်မယ်ဆိုပြီးတော့ Islamic State စစ်သွေးကြော်တွေကချင်းချောက်နေတဲ့ကြားမှာပဲယူရိုပမှာရှိတဲ့ Islamic State စစ်သွေးကြော်တွေကို American ကဗိုလ်တုံးတွေမှာနောက်ထပ်လေကြောင်းတိုက်ခိုက်မှုတွေလုပ်ပါတယ်။ American ပြည်တော်စုအနေနဲ့သူ့ရဲ့နိုင်ငံသားတွေကိုအကောက်အွယ်ပေးဖို့လှုပ်ဆောင်စရာတွေကိုဆက်လုပ်သွားမယ်လို့သမ္မတဥဘာမာကပြောပါတယ်။ Islamic State စစ်သွေးကြော်အဖွဲ့ကနေ American သတင်းတော် James Foley ကိုခေါင်းဖြတ်တက်ခဲ့တဲ့ဗီဒီယိုထုတ်ပြန်ခဲ့တာကိုပြန်စစ်ပြီးတော့ဒီဗီဒီယိုဟာတကယ်အမှန်ဖြစ်တယ်လို့ American တာဝန်ရှိသူတွေကအတည်ပြုပြောလိုက်ပြီးတဲ့နောက်သမ္မတဥဘာမာကအခုလိုတုံ့ပြန်သွားတာပါ။ဒီဗီဒီယိုကိုကြည့်လို့ရှိရင်တကဘာလုံးကမယုံနိုင်အောင်တုံလို့ရတယ်လို့လည်းမစ္စတာအိုဘားမားကပြောပါတယ်။ဒီလူသက်သမားတွေနဲ့အကျန်းဖက်သမားတွေဟာသူတို့ရဲ့ပျက်စီးယူရင်းနေတဲ့အတွေးခွန်နဲ့အတူအဆုံးသက်ကြဆုံးသွားလိမ့်မယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်။ James Foley ကိုတပ်ဖြတ်ခဲ့တာမျိုးကိုဘယ်ဖျားသခင်ကမှလက်ခံမှာမဟုတ်တာကြောင့် Islamic State စစ်သွေးကြောအဖွဲ့ဟာဘယ်ဘာသာရေးကူမှကုစားပြုပြောနေတာမဟုတ်ဘူးလို့လည်းသမ္မတအိုဘားမားကတုံ့ပြန်ပြောသွားပါတယ်။ Foley ဟာဒီဆီးရီးယားနိုင်ငံအတွင်းသတင်းယူရင်းနဲ့2012ခုနှစ်နိုဝင်ဘာလကလေးကပျောက်ဆုံးသွားခဲ့သူပါ။စစ်သွေးကြော်တွေကတော့ American ဘက်ကနောက်လုလာမဲ့ခြိလှပ်ပေါ်မူတည်ပြီးတော့သူတို့ပြန်ပြီးဆွဲထားတဲ့နောက်ထပ် American သတင်းသမားတူအုပ်ကိုလည်းတပ်ပစ်မယ်ဆိုပြီးတော့ချင်းချောက်ထားပါတယ်။ Islamic စစ်သွေးကြော်အဖွဲ့တွေကအခုလိုဖမ်းဆီးထိန်းသိမ်းထားတဲ့ American တစ်စက္ကန့်တွေကိုကယ်တင်ဖို့အတွက် American ပြည်တော်စုကကြိုးပမ်းခဲ့ပေမဲ့အဲ့ဒီစစ်စင်ရေးမအောင်မမြင်ဖြစ်ခဲ့ရတယ်လို့လည်း American တာဝန်ရှိသူတွေကပြောဆိုပါတယ်ခင်ဗျာ။